ဣသရေလ နိုင်ငံမှာအခြေအနေရှင်ပြန်ခဲ့ကြတဲ့ရွေးကောက်ပွဲအတွင်းဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူရဲ့လီကွတ်ပါတီနဲ့မဟာမိတ်ပါတီတွေဖြစ်ကြတဲ့အမျိုးသားရေးနဲ့ဘာသာရေးပါတီတွေအသာစီးရနေတာကြောင့်ညွန်ပေါင်းအစုအဖွဲ့ပြီးဝန်ကြီးချုပ်အနေနဲ့9ချိန်မြောက်အာဏာရဖို့ပို့ထုတ်နေမှာအခွင့်အလမ်းပို့များလာနေပါတယ်။မဲအရေးအတွက် 96ခုနှစ်ရာခိုင်နှုန်းရေးအတွက်ပြီးတဲ့အချိန်မှာဝန်ကြီးချုပ်ရဲ့လီကွတ်ပါတီကစစ်တပ်အခြေခံဟောင်းဘန်နီဘန့်ဦးဆောင်တဲ့အတိုက်ခံအလဲအလဝါဒီဘလူးအန်ဝိုက်ပါတီနဲ့မဲအရေးအတွက်အနိုင်ရမှုဒဏ်ထူလောက်ရှိနေပါတယ်။ ဣသရေလတို့ကနက်ဆက်အတွက်ဘယ်သူမှအများစုအနိုင်မရတာကြောင့်အဆုံးသတ်မှာညီမောင်အစိုးရဖွဲ့ရမယ့်အလားအလာရှိနေပါတယ်။အမတ်နေရာစုစုပေါင်း120ရှိတဲ့လွှတ်တော်မှာဝန်ကြီးချုပ်ရဲ့လီကွတ်ပါတီနဲ့မဟာမိတ်တွေကအမတ်နေရာ65နေရာအနိုင်ရမယ့်အလားအလာရှိနေတာပါ။နောက်ဆက်လုံးကတော့သူတို့အနိုင်ရာကြောင့်ပြောဆိုနေကြပါတယ်။နက်တန်ယာဟူရွေးကောက်ပွဲမှာအနိုင်ရတာဟာဒေသရင်းညီညာရေးအတွက်နမိတ်ကောင်းဖြစ် တိုင်ရာဟုကပြောကြားခဲ့ပါတယ်။